Israel နဲ့ Gaza ကမ်းမြောင်ဒေသကိုအပြေးပိုင်သိမ်းပိုက်ထားဖို့ရွေချက်မရှိကြောင်းဝန်ကြီးချုပ် Benjamin Netanyahu ကဗိုလ်ထုတ်နေ့ကပြောပါတယ်။ Israel ရဲ့ရည်မှန်းချက်က Gaza မှာ Hamas အကြမ်းဖက်သမားတွေကိုဖယ်ရှားပြီးတစ်စက္ကန့်နဲ့လွတ်မြောက်ဖို့ပါ။ဒါကိုအောင်မြင်ပြီးတာနဲ့ Gaza မှာစစ်ပွဲရပ်မှာဖြစ်တယ်လို့အစွန်းရောက်တာတွေလည်းရပ်တန့်နိုင်မှာဖြစ်တယ်လို့ Israel ဝန်ကြီးချုပ်ကပြောပါတယ်။ Israel ဟာ Palestine လူထုကိုတိုက်ခိုက်နေတာမဟုတ်ဘဲ Hamas တွေကိုတိုက်ခိုက်နေတာဖြစ်ပြီးနိုင်ငံတကာဥပဒေနဲ့ညီအပြည့်အဝလှုပ်ဆောင်နေတယ်လို့လဲအစ္စရေးရဲ့စစ်စင်ရေးတွေကိုကာဝယ်ပြောဆိုပါတယ်။ဟာမတ်စ်ဘက်ကသာအရက်သားတွေထိခိုက်သေးဆုံးမှုမြင့်မားအောင်ပါလက်စတိုင်းလူထုကိုလူသားတိုင်းဖြစ်အသုံးပြုနေတယ်လို့လဲဆွဆွဲပါတယ်။အခုသတင်းပတ်ထက်မှာအနည်းဆုံးဂါဇာမြောက်ပိုင်းကနေတပ်ဖွဲ့ဝင်တွေကိုရုတ်သိမ်းသွားဖို့စတင်ပြင်ဆင်မယ်လို့အစ္စရေးဘက်ကကြေညာထားတာပါ။အမေရိကန်ကလည်းစစ်စင်ရေးတွေလျှော့ချဖို့အစ္စရေးကိုရဲသတင်းပတ်တွေနဲ့ချီဖိအားတွေပေးနေတာဖြစ်ပါတယ်။တဖက်မှာလည်းဂါဇာတောင်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာတိုက်ပွဲတွေပိုပြင်းထန်လာနေပါတယ်။အခုပြည်ပခါမှာဟာမတ်စ်ဘက်ကအော်တိုဘာ9ရက်တိုက်ခိုက်မှုအတွင်းအစ္စရေးထောက်200ကိုတပ်ဖြတ်ခဲ့ပြီးဒဇာဂန်240ကိုဖမ်းခဲ့တယ်လို့အစ္စရေးရဲ့စစ်စီရေးတွေအတွင်းမှာတော့ပါလက်စတိုင်း2300ကျော်သေဆုံးခဲ့ရပြီးအဲ့ဒီထဲက40ရာခိုင်နှုန်းလောက်ဟာအသက်18နှစ်အရွယ်ကလေးငယ်တွေဖြစ်ကြောင်းဂါဇာကျန်းမာရေးအာဏာပိုင်တွေကပြောပါတယ်။